မြန်မာအပါအဝင်အာဖဂန်လေဗနန်တောင်ဆူဒန်ဆီးရီးယားယူကရိန်းစတဲ့နိုင်ငံတွေမှာလူသားချင်းစာနာမှုအကူအညီပေးရင်လုပ်သားတွေတိုက်ခိုက်ခံရတာထိခိုက်ဒဏ်ရာရတာပြန်ပေးဆွဲခံရတာတွေရှိခဲ့တယ်လို့ကုလသမဂ္ဂလူ့ကျွေးကောင်စီမှဆွေးနွေးခဲ့ကြပါတယ်ကမ္ဘာအနှံ့အပြားလူသားချင်းစာနာကူညီမှုလုပ်သားတွေထိခိုက်သေးဆုံးမှုဟာဒီနှစ်အတွင်းအဆိုးဆုံးဖြစ်လာခဲ့ပြီးဒါဟာဂါဇာဒေသပြည်ပခါကြောင့်ပိုတိုးလာတာလို့ခုလတာဝန်ရှိသူတွေကလုံခြုံရေးကောင်စီကိုတင်ပြချပါတယ်2024ခုနှစ်အတွင်းကူညီရေးလုပ်သားသေဆုံးမှုဟာ282ဦးထိရှိလာတယ်လို့ခုလလူသားချင်းစာနာကူညီရေးညှိနှိုင်းရေးယူကထုတ်ပြန်ပါတယ်ကာဇာမဆိုရင်ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကတည်းကဆိုရင်ကူညီရေးလုပ်သား300ကျော်အသက်ဆုံးရှုံးခဲ့ရပြီးအများစုကတော့အန်ဝါဝန်တန်းနေဖြစ်ကြတယ်လို့ကုလလူသားချင်းစာနာညှိနှိုင်းမှုရုံးညွှန်ကြားရေးမှူးတူဖြစ်တဲ့လီဆာဒေါက်တန်ကကုလလုံခြုံရေးကောင်စီကိုပြောပါတယ်မြန်မာနိုင်ငံတည်းမှာတော့အစုအဖွဲ့တော်များများဟာသူတို့ထင်းချုံရဒေသတွေအတွင်းလူသားချင်းစာနာကူညီမှုတွေကိုတင်းကျပ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးကလုံခြုံရေးကောင်စီအတွင်းဝေဖန်ခဲ့ပါတယ်။ကမ္ဘာ့နှံ့ကူညီရေးလှုပ်သားတွေအပေါ်တိုက်ခိုက်မှုတွေကိုပြက်ပြက်သားသားပြစ်တင်ဝေဖန်ချပြီးသက်ဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့ကျူးလွန်သူတွေကိုဖော်ထုတ်ရေးယူကြဖို့လဲကုလတာဝန်ရှိသူတွေနဲ့နိုင်ငံတကာသံအမတ်ကြီးတချို့ကတိုက်တွန်းခဲ့ကြပါတယ်။